လက်ဗရောင်းတောင်ဂျင်းနီစင်မန်ဂိန်းစန့်ကျင်ဆန္ဒပြတဲ့တက်ကြွလှူရှားသူအမျိုးသမီး10ဦးကိုမုံရမြို့ဒေသခံအာဏာပိုင်တွေကခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ဒီကနေ့ပဲဖမ်းဆီးထိန်သိမ်းလိုက်ပါတယ်။လက်ဗရောင်းတောင်ဂျင်းနီစင်မန်ဂိန်းရတန်ရေး2008ခုနှစ်ဖွဲ့စည်းပုံဖျက်သိမ်းရေးနဲ့လက်ဗရောင်းတောင်ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းခဲ့တဲ့အာဏာပိုင်တွေကိုအရေးယူပေးရေးတောင်းဆိုချက်တွေကိုဆန္ဒပြသူတွေဘက်ကတောင်းဆိုခဲ့တာပါ။ဆန္ဒပြဦးဆောင်သူတွေကိုလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးဖို့ကြိုးစားရမှာလဲရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။အသေးစိတ်ကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရခင်ဗျာ
။သခိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဗရောင်းတောင်ကျေးနီစီမံကိန်းနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြဖို့အတွက်ခွင့်ပြုမိန်များပယ်ချခံခဲ့ရတဲ့ဒေသခံတွေနဲ့တက်ကြွလှူရှာသူတို့ဖြစ်တဲ့မတ်နော်အောင်လာတို့ဟာမုံရွာမြို့မှာဆန္ဒပြဖို့ကြိုးစားရင်းနဲ့ဖမ်းဆီးခံခဲ့ရတာပါ။လက်ရှိမှာတော့မုံရွာမြို့ရဲစခန်းမှာရှိနေတယ်လို့ယူဆတဲ့အတွက်ဒေသခံလယ်သမားတွေဟာရဲစခန်းရှိမှာထိုင်တဲ့ဘိတ်ဆင်နွှဲနေတယ်လို့ဆိုပါရယ်။ဆန္ဒပြသူတွေနဲ့အတူရှိနေတဲ့မျိုးဆက်သစ်လူငယ်များအဖွဲ့ကကိုကျော်သူကအခုလိုပြောပြပါဗျ။အ
ားလုံးပါသွားတာက12ရက်။7ရက်ရောက်တာဟိုလေမိရွှေတဲ့။မိရွှေကြီးကြီးမြင့်ခမ်းမခင်မှမရွှေစန်းကျူအင်းငယ်မအင်းညမိုးကျိုးတိရာမဆန်းဝင်းမခင်ဆိုးအလေတော်ရောက်တာမရင်တွေ့မိငယ်နတော်တော်ဟုံးကအားလုံးပါပါတယ်။အခုတိတော့သူတို့ဘာမှအကြောင်းပြောမလို့သေးဘူး။ဒီလာကနေရတော့ကျွန်တော်ဒီမှာထိုင်နေပြီဆိုရင်ကျွန်တော်စကန်းရှိမှာဖုန်းကြောင်းရှိတယ်အဲပေါက်ရမှာကျွန်တော်ထိုင်ပြီးတော့ဆန္ဒပြတယ်မလို့မကြည့်ထိုင်ဆောင်နေတယ်ကျွန်တော်လက်ရှိအာနာပဲနေတတ်တာကျွန်တော်လူငယ်ဟာဒီရဲတစ်ဖက်ရဲ့အင်အားကကျွန်တော်တို့ပြောပြမယ်ဟိုအလားရှိနေပြဟိုမြို့နယ်မှုတွေရောစကန်းမှုတွေအားလုံးကစကန်းရှိမှာပဲရှိနေကြအားလုံးလူအင်အားရဲတစ်ဖက်အင်အား30လောက်ချတာလေကျန်သူကျုပ်ရင်လည်းခေတ္တနဲ့ဖိတ်ကြတယ်က
နေ့လယ်2နာရီအကျော်ချိန်လောက်မှာဆန္ဒပြဖို့ကြိုးစားသူတွေနဲ့ဖမ်းဆီးဖို့အတွက်စ조사ခဲ့တဲ့ရဲဝန်ထမ်းတွေကြားရုံးရဲဆန်ခတ်မှုတွေဖြစ်ခဲ့ရတယ်လို့လည်းမျက်မြင်တွေ့ရှိခဲ့ရတဲ့ကိုကျော်သူကဆိုပါတယ
်။ဟောမင်္ဂလာရဲတော်ကဒီဇင်နာစီကန်းရှိမှာအဲ့လိုအခင်းဖြစ်သွားတာနော်။ရဲရင်က150လောက်ရှိရကြ။3တက်တိတ်တစ်ထက်လည်းမဟုတ်ရဲကတစ်ထက်20 3တက်ရဲရင်က3တက်စားပြီးတော့မှဆန်းတာကြ။ရဲတပ်ဖွဲ့ရဲ့ငိုသမီးတပ်ဖွဲ့တွေကယူဖမ်းဖမ်းတာမဟုတ်ကြ။တခိုးတစ်မြောက်ကိုဖမ်းတဲ့နီးတက်ကိုအစာပေါင်းများတာစားတဲ့အကြမ်းမဲ့နည်းနဲ့သုံးတာကြ။တော်တော်အောင်လာကိုဆွဲတာကိုဒီဒေသလာနေကဝန်းရင်ထားတာကိုလက်ဆွဲချောက်ဆွဲပြီးတော့ကျုံလိုပြစ်တင်တာကြကျုံလိုပြစ်တင်ပြီးတော့ဟိုပါပေါ့နော်ဒီခမင်ပြစ်ကြတဲ့လူကြီးတောင်ရှိရက
ြလက်ဗရောင်းတောင်ရေတက်ကြွလှူရှာသူကိုဟန်ဝင်းအောင်ကတော့ဆန္ဒပြဖို့အတွက်ခွင့်ပြုမိန်များတောင်းခံခဲ့ပေမဲ့ပယ်ချခံရတဲ့အတွက်အခုလိုမျိုးဆန္ဒပြမှုတွေဖြစ်ရတာလို့ဆိုပါတယ
်လက်ဗရောင်းတောင်ချင်းချင်းရင်းလုံးဝဖြတ်သွင်းပြီး2000ဖွဲ့ပြီးတော့ဖြတ်သွင်းပြီးနေဒီလိုမျိုးနဲ့ဆက်ပြီးကြေညာအလိုမရှိသူတွေဟာဆန္ဒပေါ်ထုတ်ဖို့အတွက်တရားဝင်ခွင့်ပြုချက်ပြင်တယ်လေခွင့်ပြုချက်မပေးဘူးခွင့်ပြုချက်မရတဲ့အတွက်ဒေါ်ရောင်းတွေကကြေးရောင်းနဲ့ငွေရမျိုးပေါ်မှာရှိတဲ့ CPD ကဖြူပေါင်းပြီးတော့ငွေရမျိုးအတွက်ဖြစ်ခြင်းရှိတဲ့ဆောင်းဆက်စရိတ်ခေါ်တဲ့အေကာစစ်ကဲမှာစတင်ပြီးရှုကြတယ
်ငွေရမျိုးအမှတ်၁ရဲစခန်းထဲမှာဆန္ဒပြဖို့စ조사သူတွေကိုထိမ့်သိမ်းထားတယ်လို့ယူဆတဲ့အတွက်ဒေသခံအင်အား60ခန့်ဟာရဲစခန်းရှိမှာထိုင်ပြီးဆန္ဒပြမှုတွေလုပ်နေပေမဲ့ရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဖမ်းဆီးမှုမှန်ကန်ကြောင်းနဲ့အသေးစိတ်ပြောဆိုဖို့ကတော့ငြင်းဆိုပါတယ်။မုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ပရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းခဲ့ပြီးအကောင့်ထဲပေါ်နေခဲ့တာပါ။ဒီအတွက်ဒေသခံတွေရဲ့လယ်မြေဧကပေါင်း 9,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း 4 ရွာကိုဖယ်ရှားခိုင်းခဲ့ပါတယ်။ဒီမင်္ဂေရက်တန်ရေးတောင်းဆိုဆန္ဒပြတဲ့သူတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလ29ရက်နေ့ကမီးလောင်ဘုံနဲ့ဖြိုခွဲခဲ့တဲ့အတွက်တန်ခါအတော်များများဟာမီးလောင်ဒဏ်ရာများရရှိခဲ့တာပါဒီနောက်စီမံကိန်းကိုဆက်လုပ်သင့်မသင့်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးကော်မရှင်ကစီမံကိန်းဆက်လုပ်သင့်တယ်လို့လည်းအကြံပြုထားပါတယ်အကြံပြုထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ကော်မတီတရက်ဖွဲ့စည်းပြီးလှုပ်ဆောင်ခဲ့ကြတာပါဒေသခံအများစုကတော့ရေရရောကြီးတွေကိုလည်းလက်မခံခဲ့သလိုစီမံကိန်းရပ်တန့်ရေးကိုသာတောင်းဆိုခဲ့ပြီးဆန္ဒပြခွင့်တွေရဖို့အတွက်စ조사ခဲ့ကြတာဖြစ်ပါတယ်ရှင်။